မလာသွေးလေးကကျင်းပတဲ့ပြည်တော်လွတ်တော်အစည်းအဝေးမှာရသေးတော်မဒေါခင်စောဝေကလက်ရှိလွတ်တော်တဲ့ဆွေးနွေးနေကြတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာဟာစီကံပြည့်ဝသောဒီမိုကရေစီလိုလားတဲ့အဖွဲ့နဲ့စစ်မှန်သောဒီမိုကရေစီလိုလားသောအဖွဲ့နှစ်ခုကြားလုပ်ပိုင်ခွင့်အာဏာကိုတူနိုင်ကိုနိုင်အားပြိုင်နေကြတဲ့ပြင်ဆင်ချက်တွေဖြစ်ကြောင်းတွေးရှိနေရတယ်ဆိုပြီးဝေဖန်ပြောဆိုလိုက်ပါတယ်။သူဆိုလိုတာကလက်ရှိလွတ်တော်တွင်က2008ဖွဲ့စည်းပုံပြင်ရေးဆိုတာဟာတမတော်နဲ့ပြည်ထောင်စုပါတီကတစ်ဖက် NLD ကတစ်ဖက်ဒီမိုကရေစီအရေးနဲ့ပတ်သက်တဲ့အားပြိုင်နေကြတာမျိုးပဲဖြစ်ပြီးတိုင်းသားအရေးနဲ့မဆိုင်သလိုဖြစ်နေတယ်လို့ဆိုလိုလိုက်တာပါ။ဒေါက်တာသိုးဝေကတိုင်းသားပါတီတိုင်းသားတွေကိုအလေးမထားတာလားပြည်တော်စုတိဆောက်ချင်တယ်ဆိုတာဟုတ်ပါရဲ့လားဆိုပြီးတော့မေးခွန်းထုတ်လိုက်ပါသေးတယ်။လက်ရှိလွတ်တော်ရေးက2008ဖွဲ့စည်းပုံပြင်ရေးဥပဒေမူကြမ်းထဲမှာဖက်ဒရယ်ပြည်တော်စုအရေးတိုင်းသားအရေးနဲ့ဆိုင်တာဘာတွေပါတယ်လဲ။တကယ်ဖယ်ရပြည်တော်စုတည်ဆောက်မယ်ဆိုရင်အဲ့ဒီပြင်ဆင်ချက်တွေနဲ့လုံလောက်ပါရဲ့လား NLD ဘက်ကတင်တဲ့အချက်အများစုပါဝင်တဲ့ဒီဖွဲ့စည်းပုံပြင်ရေးမူကြမ်းမှာတိုင်းသားအခွင့်အရေးနဲ့ဆိုင်တာဘာကြောင့်များများဆဆပါမလာကြလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ခုတစ်ပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်အခုလွတ်တော်ရင်ဆွေးနွေးနေတဲ့2008ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာစုစုပေါင်းအချက်142ချက်ပါပါတယ်တမတော်နဲ့ဒီခိုင်ကျိုးဘက်ကတင်တာ28ချက် NLD ဥဆောင်နဲ့လွှတ်တော်တွင်က55ဦးကော်မတီတင်တာ114ချက်ဖြစ်ပါတယ်။ငကိုရုံးကလွှတ်တော်တွင်မှပါတီအသီးသီးရဲ့တင်ပြချက်အဖြစ်55ဦးကော်မတီဟာအချက်ပေါင်း3900ကျော်စုစည်းရခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာရခိုင်မျိုးသားပါတီ ANP ကတင်တဲ့အချက်158ချက်ပါဝင်ပါတယ်။ဒါပေမဲ့တကယ်တမ်း55ဦးကော်မတီကအဲ့ဒါကိုစူးစီးပြီးမူကြမ်းပြုစုတဲ့အခါ114ချက်ရခဲ့ပြီးနဲ့အဲ့ဒီတဲမှာ ANP ကတင်တာတစ်ချမ်းမှပါမလာဘူးလို့ရသေတာအမတ်ဒေါက်ခင်စောဝေကဆိုပါတယ်။အတိတ်ကတော့တိုင်းရင်းသားတွေတင်လာတာကို NLD ဘက်ကအယူမထားဘူးဆိုတဲ့သဘောပါ။လက်ရှိဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာထင်ထင်ရှားရှားတိုင်းရင်းသားအရေးဆိုလို့ဒီခိုင်ချိုးနဲ့တက်မတော်ဘက်ကဒီနေ့ပုံမှန် 268 ပြင်ဆင်ချက်တခုတော့ပါလာတာသိကြရပါတယ်။အဲဒါကတော့မူလဖွဲ့စည်းပုံမှာဒီနေ့နဲ့တိုင်းဝင်ကြီးချုပ်တွေကိုသမ္မတကခန့်အပ်ဖို့ပြဋ္ဌာန်းထားတာကိုပြင်ဆင်ချက်မှာတော့တက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကမဲပေးရွေးချယ်ခြင်းနဲ့လို့ပြင်ဆင်ထားတာပါ။ဒီပြင်ဆင်ချက်ကိုဒီခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်ထားပေမဲ့ NLD ဘက်ကတော့လက်မခံပါဘူး။အကြောင်းကတော့ဝင်ကြီးချုပ်တွေကိုတက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်ကရွေးမယ်ဆိုရင်အဲ့ဒီလွှတ်တော်တွေထဲမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့တက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေတာကြောင့်ဒီမိုကရေစီမကျနိုင်ဘူးတိုင်းရင်းသားတွေရဲ့စံနာလည်းမပြေဝနိုင်ဘူးဆိုပြီးသဘောမတူတာပ
ါလွှတ်တော်တွေဆွေးနွေးမှုတွေမှာ NLD အမတ်တွေကရှမ်းပြည်နယ်လွှတ်တော်ရဲ့2015ရွေးကောက်ပွဲရလဒ်ကိုနမူနာပြပြီးဆွေးနွေးကြပါတယ်2015အထွေထွေရွေးကောက်ပွဲရလဒ်အရရှမ်းပြည်နယ်လွှတ်တော်မှာပြည်ထောင်စုပါတီကအမှတ်32နေရာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က24နေရာ NLD က21နေရာအခြားပါတီတွေက19နေရာအတူတူအနိုင်ရကြပါတယ်တကယ်လို့ကလွှတ်တော်ထဲမှာရွေးကောက်ခံအမှတ်တွေနဲ့ကြီးပဲဝန်ကြီးချုပ်ကိုရွေးချယ်မယ်ဆိုရင် SNLD နဲ့ NLD ပါတီပေါင်းထားတဲ့အုပ်စုကအသာစီးရဖို့များပါတယ်အဲ့ဒီလွတ်တော်ထဲမှာတမတော်သားကိုယ်စားလှယ်33ယောက်ရှိနေလေတော့လွတ်တော်တစ်ခုလုံးရဲ့အဆုံးဖြတ်အတိုင်းဆိုရင်တမတော်သားတယောက်ဒါမှမဟုတ်ပြည်ခမျိုးပါတီကတယောက်ယောက်ဝန်ကြီးချုပ်ဖြစ်သွားနိုင်တယ်လို့ NLD အမတ်တွေကထောက်ပြကြပါတယ် NLD ဘက်ကဆိုလိုရင်းကတော့ဝန်ကြီးချုပ်ကိုတက်ဆိုင်ရာလွတ်တော်တွေကရွေးချယ်တာကိုမူအဖြစ်သဘောတူတယ်ဒါပေမဲ့လွတ်တော်ထဲမှာတမတော်သားကိုယ်စားလှယ်တွေပါဝင်နေသေးသဖြင့်အဲ့ဒါကိုသဘောမတူနိုင်သေးဘူးပေးကပေးမိမရဖြစ်သွားနိုင်တယ်လို့ဆိုလိုက်တာပါ
ဒီနယ်ဝင်ကြီးချုပ်ရွေးချယ်ရေးနဲ့ပတ်သက်ပြီး SNLD အမတ်စိုက်တီဟာကျော်ကဒီနယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုတက်ဆိုင်ရာဒီနယ်နဲ့တိုင်းလွှတ်တော်တွေကရွေးကောက်ခံအမတ်ထက်ဝက်ကျော်မင်းနဲ့ရွေးချယ်တင်မြောက်တာမျိုးဖြစ်တယ်လို့ဆွနေပါတယ်။ဒါဟာ SNLD ရဲ့မူသဘောထားဖြစ်တယ်လို့ NLD ဘက်ကလည်းလက်ခံနိုင်နေဆိုပေမဲ့ပြင်ဆင်ချက်မူကြမ်းမှာပါမလာတော့မဲခွဲတဲ့အခါအဲ့ဒီချက်ပါဝင်မှာမဟုတ်ပါဘူး။ တကယ်တော့2008ဖွဲ့စည်းပုံကိုတိုင်းနာတွေတကယ်လက်ခံနိုင်တဲ့ဖယ်ဖယ်ပြည်ထောင်စုပုံစံနဲ့ကိုက်ညီအောင်ပြင်ဆင်နေဆိုရင်ဝင်ကြီးချုပ်ခန့်အပ်ရေးတွေမှာအမျိုးသားလွှတ်တော်ဆိုင်ရာအချက်လက်တွေအပါအဝင်အချက်ပေါင်းများစွာပြင်ဆင်ကြရပါလိမ့်မယ်လက်ရှိ2008ဖွဲ့စည်းပုံမှာအမျိုးသားလွှတ်တော်ဆိုတာကိုတိကျဖွဲ့စည်းထားတာမို့တိုင်းနာတွေကိုတန်းတူအခွင့်အရေးပေးထားတယ်အောင်ထင်ရပေမယ့်အဲ့ဒါဟာဟန်ပြသဘောသာဖြစ်ပြီးလွှတ်တော်နေရဲ့အနှစ်သာရလည်းမကင်ညီပါဘူးလွှတ်တော်နေရဲ့သဘောထားကွဲလဲတာတွေကိုအဲ့ဒီလွှတ်တော်နေရဲ့ပေါင်းထားတဲ့တည်ထောင်စုလွှတ်တော်မှာဖြေရှင်းကြမယ်လိုအပ်ရင်မဲခွဲကြမယ်ဆိုတဲ့ကအမတ်အရေးအတွက်နေတဲ့အမျိုးသားလွှတ်တော်ရဲ့သဘောထားဘာမှတိတ်အရေးမပါတော့ဘူးဆိုတာတာမန်နိုင်ငံရေးစိတ်ဝင်စားသူတွေတောင်နားလည်နိုင်ကြပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်လွှတ်တော်နေရဲ့စနစ်ဖွဲ့စည်းထားတဲ့နိုင်ငံတွေမှာအဲ့ဒီလွှတ်တော်နေရဲ့တကယ့်ကိုအစဉ်အပြန်တန်းတူရှိကြပြီးဥပဒေကြမ်းတစ်ခုခုကိုလွှတ်တော်နေရဲ့လုံကသဘောတူပါမှအတူဖြစ်တယ်လို့ပြဋ္ဌာန်းထားကြပါတယ်။လွှတ်တော်တရားရက်ကသဘောမတူတာနဲ့အတူပြုလို့မရနိုင်တော့ပါဘူး
။မြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်နိုင်ငံတစ်ခုဖြစ်တည်ဆောက်မယ်ဆိုရင်ဖက်ဒရယ်အနှစ်သာရပါလာအောင်2008ဖွဲ့စည်းပုံကိုပြင်ဆင်ရပါလိမ့်မယ်။အဲ့ဒီအတွက်အမျိုးသားလွှတ်တော်လိုလွှတ်တော်တည်ဆောက်ပုံကအစအချက်ပေါင်းများစွာပြင်ဆင်ရမှာသိကြပါတယ်။ NLD ရဲ့လက်ရှိဖွဲ့စည်းပုံပြင်ရေးတင်ပြထားချက်တွေကိုကြည့်ရင်ဒီမိုကရေစီပုံစံရေးတမတော်ရဲ့နိုင်ငံရေးမှာပါဝင်နေတဲ့အခမ်းအနားအချော့ချရေးအတွက်ကိုပဲဦးစားပေးရတာတွေ့နိုင်ပါတယ်။ဒါဟာတမတော်ကိုနိုင်ငံရေးကနေဆုတ်ခွာစီပြီးနောက်ဆင်ကြမှာဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံဖြစ်အောင်ပြင်ဆင်ဖို့စဉ်းစားလေသလားဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒီကြတာကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဟာလက်ရှိအစိုးရကအကောင့်ထဲပေါ်နေတဲ့ပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့တိုက်ရိုက်အဆက်ဆက်ရှိတာမို့ဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံနဲ့ကိုက်ညီအောင်ပြင်ဆင်ရေးမလွဲမသွေဆက်ပြီးဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။